မြန်မာနိုင်ငံရဲ့ရှာရှာပါပါတဘာရင်ဇာနယ်စာနယ်သင်သမားကြီးတွေကတယောက်ဖြစ်တဲ့ကျေးမွန်ဦးတောင်ဟာအမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်ဖော့လော်ရဒေးမြို့မှာမနေ့ည10နာရီကကွဲလွန်သွားခဲ့ပါတယ်။ကွဲလွန်ချိန်အထိဆရာကြီးဟာခစ်ပြိုင်ကြတဲ့အက်ဒီတာချုပ်နဲ့မြန်မာသတင်းသမဂ္ဂရဲ့နိုင်ငံအဖြစ်လဲဆောင်ရွက်နေပါတယ်။ဆရာကြီးကွဲလွန်ခဲ့တဲ့သတင်းကိုတော့ဥတမောင်တန်းကတင်ပြပေးပါမယ
်။ကွဲလွန်တဲ့အချိန်မှာဆရာဦးတောင်ကအသက်82နှစ်ရှိပါပြီ။ဖလော်ရီဒါမက်ဒီကယ်စင်တာဆေးရုံကြီးမှာနမိုနီးယားဆုတ်ယောင်ရောဂါနဲ့မတ်လ10ရက်ကလေးကတက်ရောက်ကုသနေခဲ့တာဒါပေမဲ့ကုသမှုမအောင်မြင်ခဲ့ပဲကွယ်လွန်သွားခဲ့ရတာပါဆရာကွယ်လွန်ခဲ့တဲ့တရင်ကိုကြားရတဲ့အခါဆရာဒဂုံတာကအခုလိုဝမ်းနဲ့ကြည်ခွဲစကားပြောခဲ့ပါလေ
ဟူကွန်သောင်းဆုံးသွားတဲ့ကြတော့ကျွန်တော်စိတ်မကောင်းဘူးဗျာဘာပဲဖြစ်ဖြစ်သူတိုင်းပြည်အကျိုးပြည်သူတွေအကျိုးဆောင်ရွက်တဲ့လူတယောက်အဖြစ်နဲ့ကျွန်တော်ကတော့သူ့ကိုခင်မိမိပါတယ်ဆွဲလန်းချစ်ခင်မိပါတယ်ဗျာကိုတောင်းကကျွန်တော်တို့တော့ငယ်တယ်ဗျကိုနှစ်ငယ်တယ်အခုကျွန်တော်မှတ်မိတယ်တော့အဲ့တော့ကိုတောင်းဆုံးသတ်တဲ့အတွက်ကျွန်တော်တို့ဒီမိုကရေစီအရေးတော်ပုံပဲပြောကြပါစို့မှာတကယ်ဆန်းဆန်းတမန်နဲ့ကြည်ကြည်ရောက်ရောက်အကျိုးပြုတဲ့လူတယောက်ဆုံးမသွားလေခြင်းဆိုပြီးကျွန်တော်ကတော့နှမျောတသမိပါတယ်ဗျာ
အွန်ဘလော့ကလောက်ဒါမေခန်ဆရာဦးတောင်းကိုပုဂံညာဦးမြို့မှာ1926ခုနှစ်ကမွေးဖွားခဲ့ပါတယ်အသက်21နှစ်အရွယ်မှာဗမာခေတ်သတင်းစာရဲ့သတင်းတော်အဖြစ်စတင်လုပ်ကိုင်ခဲ့ပြီးအသက်25နှစ်ရောက်တော့ဆရာကအက်ဒီတာချုပ်ဖြစ်ခဲ့ပါပြီ။အသက်31နှစ်အရွယ်မှာချင်းမုံသတင်းစာကိုကိုယ်ပိုင်ထုတ်လိုက်တဲ့အခါရောင်းအကောင်ဆုံးသတင်းစာဖြစ်လာခဲ့ပါတယ်။ VOA မြန်မာပိုင်းအစီအစဉ်ရဲ့အမှုပညာမှုကောင်းငင်ကဏ္ဍမှာစာနယ်ဇင်းနဲ့စာပေဘဝကိုဆရာကအခုလိုပြောပြခဲ့ပါတယ်
။ကျွန်တော်ကစာပေလောကကိုဝင်စားတုန်းကရသစာပေတွေကိုရေးပြီးဝင်ခဲ့ပါတယ်။1948ခုနှစ်ကျန်တော်ရီလာဆန်းကဂျန်တဲ့ရောမှာဇီးဝီကျိုချင်းဆိုတော့ဝတ္ထုပါဖြင့်ကျွန်တော်ပထမဆုံးပုံနစ်ခံရတဲ့ဝတ္ထုပ
ါ1962ခုနှစ်နောက်ပိုင်းမြန်မာနိုင်ငံကစာနယ်ဇင်းသမားတွေဟာရှေ့ကဆရာတွေရဲ့လက်ရာတွေကိုပြန်ကြည့်ပြီးအမြင်တင်ခဲ့ကြရတာပါအဲ့လိုတင်ခဲ့တဲ့အထက်မှာတရက်တစ်ပြက်ဂျာနယ်အက်ဒီတာချုပ်မြတ်ခိုင်နဲ့တယောက်ပါဝင်ဖြစ်ပါတယ်ဦးမြတ်ခိုင်ကအခုလိုပြောပါတယ
်စိတ်မကောင်းပါဘူးဗျာဘာလို့ကျွန်တော်တို့ဟိုဗမာခေတ်တည်းကပါနော်သူလည်းသူရှိလေးလာခဲ့ရတာပါနော်ဒါသူအောင်မလနေနေလေးစားတယ်နော်ကြေးမုံဥတော်နေသူလေးစားပါတယ်ဒီလိုရေချင်းရှိတဲ့လူတရားကွယ်လွန်သွားတာဘာပြောမပြောကြပါဘူးသူစားရကျွန်တော်ကအခုလည်းကျွန်တော်ရှာဖတ်နေရတော့မှာ
ပဲ1962ခုနှစ်စစ်တပ်ကအာဏာသိမ်းတက်လာတဲ့အခါမှာတော့ဆရာတရင်စာဟာပြည်သူပိုင်အသိမ်းခံခဲ့ရပြီး1963မှာတော့တရားစစ်ဆေးခြင်းမရှိပဲထောင်သွင်းအကျဉ်းချခံခဲ့ရပါတယ်အဲ့ဒီအချိန်ဆရာနဲ့ထောင်ထဲမှာဆုံခဲ့ရသူကတော့ကဗျာဆရာကြီးဒဂုံတာရပါပဲဆရာဒဂုံတာရကအခုလိုထောင်တွင်းကအတွေ့အကြုံကိုပြန်ပြောပြပါတယ
်1963မှာကျွန်တော်ဖန်ခံရတယ်ဒီတထောင်လောက်ဖန်ခါရတယ်နည်းညဉ့်ရေးဆွေးနွေးပြတ်သွားတော့အဲ့ဒီမှာကိုသောင်းနဲ့ထောင်ထဲမှာတွေ့ရပဲတွေ့တော့ကတော့သူတို့တခန်းစီပေါ်ကျွန်တော်ကအပေါ်တာအဆောင်လေးသူကအောက်တာကျွန်တော်သူပေးတယ်ဗျသူပါလာတဲ့မုံလေးတွေပေးတယ်ပူရင်းနှီးသွားတယ်အဲ့ဒီမှာစပြီးတော့ကိမေမူလည်းပို့ပြီးတော့ဟိုခိုင်မာသွားတယ်သူပြောမှာပေါ့ထောင်ကလွတ်လာတော့1969ဖေဖော်ဝါရီလတည်းမှာလွတ်လာတော့ကားတစီးတယ်ဗျကျွန်တော်ကလည်းလွတ်မှမသိဘူးသူကထောင်ဘူးကခေါ်လိုက်တာပေါ့ဗျာလာခေါ်ရကြောက်တော့ကိုသောသောက်တွေ့တယ်အဲ့တော့ကျွန်တော်တို့လိုက်ပို့တာပေါ့ကိုသောပါတယ်အဲ့အတူသွားကြတာအဲ့ကတကားပိတ်ထားတယ်ဗျကျွန်တော်မှတ်မိတော့ကျွန်တော်စိတ်မကောင်းဖြစ်သွားတယ်သူကသူ့ထားခဲ့ရတာပေါ့ဗျာကျွန်တော်ကသူ့အရင်ပို့ရတာဟုတ်ကျွန်တော်မှတ်မိတယ်သူ့ရုပ်ပုံလွှာလေးကအဲ့ဒီဆွေအိမ်ပေါ်မှာထိုင်ပြီးကြင်ခဲ့တယ်တကားပိတ်တာတော့သူတို့အိမ်သားတွေအပြင်ထွက်သွားတယ်နဲ့တူတယ်လို့ပြောပြီးကျွန်တော်ကတော့ကျွန်တော်အစင်မကောင်းဖြစ်သွားတာတယောက်တည်းထိုင်ကြင်ခဲ့လို့အိမ်ကတကားပိတ်တာတော့
ထောင်ကလွတ်လာပြီးတဲ့နောက်ပြန်ကြားရေးဝန်ကြီးဌာနမှာဆရာကိုအရာရှိဖြစ်ခန့်ထားခဲ့ပါတယ်ဒါပေမဲ့ဆရာရေးသားချက်တွေကြောင့်နိုင်ငံကူးလက်မှတ်ထုတ်မပေးခဲ့တာ10နှစ်ကြာခဲ့ပါတယ်ပြည်ပထွက်ခွင့်ရတဲ့အခါဆရာက Reader Digest Magazine မှာသူ့ရဲ့ထောင်3နှစ်အတွေ့အကြုံရေးခဲ့တာကြောင့်မြန်မာပြည်ပြန်ခွင့်မရတော့ပဲပြည်ပမှာပဲစာနယ်ဇင်းအလုပ်တွေကိုကွယ်လွန်တဲ့အတိုင်းဆက်လုပ်ခဲ့ရတာပါ။ကွယ်လွန်ချိန်မှာဆရာကမြန်မာသတင်းသမဂ္ဂရဲ့နိုင်ငံအဖြစ်ဆောင်ရွက်လှုပ်ရှားနေစေဖြစ်ပါတယ်။မြန်မာသတင်းသမဂ္ဂဥက္ကဋ္ဌဦးမောင်မောင်မြင့်ကဆရာကွယ်လွန်သွားတဲ့အတွက်မြန်မာစာနယ်ဇင်းလောကဆုံးရှုံးအောင်ပုံကိုအခုလိုပြောပြပါတယ်
။ဆရာကြီးချင်းမဦးတောင်းဟာကျွန်တော်တို့သတင်းသမဂ္ဂရဲ့ဥက္ကဋ္ဌလည်းတစ်ချိန်ကဖြစ်ခဲ့တယ်။နောက်ပြီးတော့အခုချိန်အထိလည်းနိုင်ငံအနေနဲ့ဖြစ်ခဲ့တဲ့ပုံကိုတူဖြစ်ပါတယ်။အဲ့ဒီအတွက်ကြောင့်ကျွန်တော်တို့မြန်မာသတင်းသမဂ္ဂအနေနဲ့ဆရာကြီးချင်းမဦးတောင်းကွယ်လွန်သွားခဲ့ရတဲ့ကိစ္စပေါ်မှာအင်မတန်မှဒီဝန်ထမ်းမိပါတယ်အင်မတန်မှခြေခွဲမိပါတယ်နောက်ပြီးတော့ကျွန်တော်တို့မြန်မာသတင်းစာလောကအတွက်ကြည့်မယ်ဆိုလို့ရှိရင်ဆရာကြီးချင်းမုံဦးတောင်ဟာမကြာသေးခင်ကမှဒီစာရေးသက်သတင်းစာသက်60ပြည့်သွားခဲ့တဲ့အင်မတန်မှသဘာဝရင်းနဲ့ပုံကူတူဖြစ်တယ်လို့1939ခုနှစ်ကလေးကစာရေးခဲ့တယ်48ခုနှစ်ကလေးကစပြီးတော့သတင်းစာအလုပ်ကိုသူလုပ်ခဲ့တယ်အင်္ဂလိပ်ခေတ် ပါလီမန်ဒီမိုကရေစီခေတ်ဆေးအစိုးရခေတ်အခုလက်ရှိခေတ်အထိဟလာဒီခေတ်အမျိုးမျိုးကိုဒီဖြတ်တန်းခဲ့ရတဲ့သတင်းစာဆရာကြီးဖြစ်ပါတယ်အင်မတန်မှသဘာဝရင်းတဲ့ပုံကိုတူလည်းဖြစ်ပါတယ်သူရဲ့သတင်းရေးတဲ့သတင်းတွေမှာပြောတဲ့ဆိုတဲ့ဟန်နေဟာအင်မတန်မှဆူးရှထက်မြက်သလောက်ဆရာကြီးကျေးမွန်ဦးတောင်းဟာလူပုဂ္ဂိုလ်အဖြစ်အင်မတန်မှနှလုံးသားနူးညံ့တဲ့ပုံကိုတူဖြစ်ပါတယ်နောက်ပြီးတော့ဒီသတင်းသမားမှန်သမျှသူ့ထက်ကြီးတယ်ငယ်ဒီဘသူ့ကိုမဆိုသူကကျွန်တော်ခမရနဲ့ဒီအခုချိန်အထိနောက်ဆုံးအချိန်အထိသူပြောသွားခဲ့တဲ့ပုံကိုပါပြောမယ်ဆိုလို့ရှိရင်တော့သူ့ရဲ့သတင်းစာလုံငန်းပေါ်မှာလည်းအင်မတန်တမိုးထားတဲ့ပုံကိုတူဖြစ်တယ်လို့သတင်းသမားတွေပေါ်မှာလည်းပဲအင်မတန်မှတမိုးထားတဲ့သူတစ္ဆာရှိခဲ့တဲ့ပုံကိုကြည့်သူဖြစ်ပါတယ်ဒါကြောင့်သူ့ရဲ့ဆုံးရှုံးမှုသူ့ရဲ့ကွယ်လွန်မှုအတွက်ကိုကျွန်တော်တို့အတွက်ရောတိုင်းပြည်အတွက်ရောသတင်းစာလောကတစ်ခုလုံးအတွက်ပါဆုံးရှုံးမှုတစ်ခုအနေနဲ့ကျွန်တော်တို့မြင်ပါတယ်ခင်ဗျာ
ဆရာရဲ့စာနယ်ဇင်းအလုပ်တွေနဲ့ဒီမိုကရေစီရဲ့လှုပ်ရှားမှုတွေအတွက် International Press Institute က2009ခုနှစ်မေလမှာ World Press Freedom Heroes အဖြစ်ချီးကျူးဂုဏ်ပြုခဲ့ပါတယ်ခင်ဗျာ